မလေးရှားနိုင်ငံဗန်နာငွေနဲ့ထူထောင်ခဲ့တဲ့ 1MDB ရင်းနှီးမြှုပ်နှံမှုလုပ်ငန်းကြီးရဲ့ဒေါ်လာဘီလီယံနဲ့ချီအလွဲသုံးစားမှုနဲ့ထောင်လန်ချမှတ်ခံထားတဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇက်ရဲ့နောက်ဆုံးအယူခံကိုမလေးရှားရဲ့အမြင့်ဆုံးဖက်ဒရယ်တရားရုံးကဒီကနေ့မတ်လ31ရက်နေ့ကပယ်ချလိုက်ပါတယ်။ဒါကြောင့်ဝန်ကြီးချုပ်ဟောင်းအနေနဲ့ဥပဒေကြောင်းကနေအယူခံဝင်နိုင်တဲ့နည်းလမ်းမရှိတော့ဘဲဘရင်လူငယ်ချမ်းသာ권ကိုသာမျှော်လင့်နိုင်ပါတယ်။သူဝန်ကြီးချုပ်တာဝန်ထမ်းဆောင်နေတဲ့ပထမနှစ်ဒီ2009ခုနှစ်အတွင်းမှာသူပူးတွဲတည်ထောင်ခဲ့တဲ့ 1MDB ဘဏ်ကနေဒေါ်လာ 4.5 ဘီလီယံလောက်ခိုးယူခံခဲ့ရတယ်လို့အမေရိကန်နဲ့မလေးရှားစုံစမ်းစစ်ဆေးမှုတွေကပြောပါတယ်။ခိုးယူထားတဲ့အထက်က1ဘီလီယံကျော်ကတော့ Razet နဲ့ဆက်ဆက်တဲ့အကောင့်တွေရောက်သွားတာတွေ့ရှိရတယ်လို့ပြောပါတယ်။ယုံကြည်မှုကိုအလွဲသုံးစားလုပ်မှုအနာလွဲသုံးစားမှု 1MDB ရဲ့လုပ်ငန်းတစ်ခုဖြစ်တဲ့SRC International ကနေတရားမဝင်ရရှိတဲ့ဒေါ်လာ10တန်းကိုငွေမဲခွာချမှုတွေနဲ့အပြစ်ရှိတယ်လို့တရားရုံးချုပ်က2020ခုနှစ်မှာဆုံးဖြတ်ခဲ့ပြီးတော့ထောင်နဲ့12နှစ်ချမှတ်ထားတာပါရှင်။